2019နှစ်သစ်အတွက်အမှုပညာရှင်တို့ရဲ့နှစ်သစ်ဆုတောင်းများကို VOA ကစူးစီးတင်ဆက်လိုက်ပါတယ်။ဆွေဆုံရအမှုပညာရှင်ဆရာကြီးဦးဝင်းဖေမိုးလေဝသပညာရှင်ဦးထွန်းလွင်နှာရေးကူညီမှုအသင်းထူထောင်သူနဲ့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူစာရေးဆရာမမတိရာစန်းချောင်းရုပ်ရှင်သရုပ်ဆောင်လူမင်း Miss Universe မြန်မာ2018နင်းသွေးယူအောင်အစရော Xbox ရုပ်ရှင်သရုပ်ဆောင်အကယ်ဒမီယွန်းယွန်းအစရောဟဲလီနဲ့တရုတ်ဆောင်နမ်မြတ်ဖြိုတင်တို့က VOA ပရိသတ်နဲ့မြန်မာနိုင်ငံသားအလုံးအတွက်နေ့တည်ဆူတောင်းစကားများအခုလိုပြောထားပါဗျ
2019ခုမင်္ဂလာနှစ်သစ်နဲ့အညီပေါ့ဝင်းနေရသတ္တဝါအပေါင်းမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေကျမ်းမာချမ်းသာကြပါစေတိုးတက်ကြီးပွားကြပါစေမင်္ဂလာအခါသမယများနဲ့ကြုံရိုက်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ရပါတယ်ကျွန်တော်ဝင်းဖေပါ
မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းနှစ်သစ်ဆုတောင်းစကားပါထားပါတယ်
။ကျမတော်မူကြပါသားခင်ဗျာ။ဒီနေ့2018ခုအကုန်ကနေ2019ခုနှစ်သစ်ကိုကူးပြောင်းတဲ့အခါမှာရာသီဥတုပြောင်းလဲခြင်းတဘာဝပြည်ရန်ဒီကာဝယ်ဆောင်လျှောက်ခြင်းစတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့မင်္ဂလာတည်င်းတစ်ခုမျှဝေပေးစရာရှိပါတယ်။အဲ့ဒါကတော့လုံခဲ့တဲ့စံကနေအနှစ်တစောကာလလောက်ကလေးကကဘာမှာနေစဉ်နေတိုင်းရာသီဥတုပြောင်းလဲမှုတန်းအဆိုးဝါးဆုံးခံရတဲ့နိုင်ငံဆယ်နိုင်ငံရွေးချယ်ပြီးတော့ထုတ်ပြန်ခဲ့တဲ့အခါမှာမြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံဖြစ်ရပ်တည်လာခဲ့တာ2019ခုနှစ်အထိဖြစ်ပါတယ်ဒါပေမဲ့2018ခုနှစ်ရောက်လာတဲ့အခါမှာတော့မြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံကနေပြီးတော့တတိယအဆိုးဆုံးနိုင်ငံအဖြစ်တဆင့်ပုံမူပြီးတော့ကောင်းတဲ့ဘက်ကိုမြင့်တက်လာတာကိုတွေ့ရပါတယ်အဲဒီကြိုးတက်မှုဟာအာရချိန်ညဖွဲ့ဟာမဟုတ်သေးပေမဲ့လို့ဘာပဲပြောပြောကောင်းမွန်တဲ့အရေးတစ်ခုလို့တော့သတ်မှတ်လို့ရနိုင်မှာဖြစ်ပါသေးမြန်မာနိုင်ငံမှာရာသီဥတုနဲ့ပတ်သက်လို့ဖြစ်စေတဘာဝဘေးရန်ကြီးနဲ့ပတ်သက်လို့ဖြစ်စေနောက်ပိုင်းကာလတွေမှာလှုပ်ရှားလှုပ်တွေအများကြီးရှိပါတယ်ဒီလိုလှုပ်တွေလှုပ်တဲ့အခါမှာအဓိကအဖြစ်ပညာနဲ့တည်ဆောက်ကြရမှာဖြစ်ပါတယ်ဒါကြောင့်နှစ်သစ်မှာမြန်မာနိုင်ငံသူနိုင်ငံသားများအထူးသဖြင့်လူငယ်များအကြောင်းသားများအုပ်ချုပ်တဲ့အစိုးရများအလုံးဟာပညာနဲ့တည်ဆောက်တဲ့နိုင်ငံတစ်ခုအဖြစ်အောင်မြင်စွာပြုပြောင်းဆောင်ရွက်နိုင်ကြပါစေလို့နှစ်သက်မင်္ဂလာဆုတောင်းအနေနဲ့ဆုတောင်းမြတ်တာပို့တာလဲရပါတယ်အလုံးစိတ်ချမ်းသာခြင်းကိုယ်ကျန်းမာခြင်းပြည့်စုံနိုင်ကြပါစေ
နိုင်ရေးကူညီမှုအသင်းထူထောင်သူလည်းဖြစ်ရုပ်ရှင်တရုတ်ဆောင်လည်းဖြစ်တဲ့ဦးကျော်သူကလည်းငြိမ်းချမ်းတဲ့နှစ်သစ်ဖြစ်စေချင်တယ်လို့ဆုတောင်းပါတယ
် New Year ပေါ့လေဒါအင်္ဂလိပ်လို New Year ဒီ New Year မှာလည်းဒါကျွန်တော်တို့ရဲ့မကောင်းတဲ့ဒီကိလေသာအညစ်အကြေးတွေကိုဖယ်ရှားပေးဖို့အရေးကြီးပါတယ်အဲ့တော့ကျွန်တော်တို့မှာဒီအတ္တတွေဖြုတ်ပြီးတော့အကောင်းဆုံးသီလလုံခြုံစွာနဲ့အငြိမ်းချမ်းဆုံးကိုယ့်ကိုယ်ကိုငြိမ်းချမ်းအောင်လုပ်ရမယ်ကိုကိုငြိမ်းချမ်းတဲ့စဉ်ကိုမိသားစုငြိမ်းချမ်းမယ်ကိုကြီးမိသားစုငြိမ်းချမ်းရင်ကိုရက်ရွာငြိမ်းချမ်းမယ်နောက်ကိုနိုင်ငံငြိမ်းချမ်းမယ်ဒီလိုနဲ့ငြိမ်းချမ်းမှုအနေပြီးတော့တစ်စင်တစ်ကဘာလုံးငြိမ်းချမ်းတဲ့ငြိမ်းချမ်းရင်ကဘာကြီးကိုတည်ဆောက်နိုင်ဖို့ကျွန်တော်ကြိုးစားရပါမယ
်စိုက်ဆီမမတ်တီတာစမ်းချောင်းကလည်းလွတ်လပ်တဲ့စာပေ report မှုမျှော်လင့်တယ်လို့ဆိုပါတယ
်2019အတွက်ဆိုလို့ရှိရင်တော့စာပေလွတ်လပ်ခွင့်လို့ဆိုတဲ့နေရာမှာတခြားတစ်ပါးသူကဘေးအမှရနိုင်တဲ့ပေါ့နော်ဥပဒေကြောင့်ဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးတော့လဲမျှော်လင့်ပါတယ်ဒါတခြားတစ်ပါးသောသူဆိုတဲ့နေရာမှာအစိုးရပိုင်းဆိုင်ရာပေါ့နော်လွှတ်တော်ပိုင်းဆိုင်ရာအာမခံချက်ပေးနိုင်မဲ့လုံထုံးလုံနီးပိုင်းဆိုင်ရာစီမင်းစည်းကမ်းတွေဟာစာပေလွတ်လပ်ခွင့်ကိုအားပေးတဲ့အရာမျိုးတွေဖြစ်စေချင်တယ်ဥပဒေကြောင့်အရာလဲအာမခံချက်ရှိတဲ့ဥပဒေတွေပေါ်လာစေချင်တယ်ဒါပေမဲ့တစ်ဖက်မှာလည်းကျမတို့စာရေးဆရာတွေကိုနှိုက်ကစပြီးတော့စိတ်ကူးစိတ်တန်းတွေကအစပေါ့နော်လွတ်လပ်စေချင်တယ်ကြံတဲ့မလျော်ညီတဲ့မလိုလောဘမျိုးတွေတခြား ပေါက်ဘလို့အဖဲနဲ့ပေါက်ကွဲတဲ့ဒေါသမျိုးတွေစသဖြင့်အဲ့ဒီလူဟာတွေကင်းစင်ပြီးတော့စိတ်ကူးစိတ်တန်းကိုနှိုက်ကိုကပြောရပြောစဉ်အတိုင်းပြောရရင်တော့ဒီပေါက်ချဲရမတွေးတော့ဘဲနဲ့ပေါ့နော်ဥက္ကုံလေးတွေကနေမတွေးတော့ဘဲနဲ့ဥက္ကုံပစ်ပယ်ပြီးတော့ပဂရိလွတ်လပ်တဲ့စာပေလက်ရာမျိုးဖန်တီးမှုမျိုးကိုလည်းကျွန်မအင်မတန်မျှော်လင့်ပါတယ်ဒါဟာကျွန်မတို့နိုင်ငံအတွက်လိုအပ်ချက်လည်းဖြစ်ပါတယ်ဒါကြောင့်2019မှာတော့စာပေလောကသားတွေအပါအဝင်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးခွင့်ရှိသူတွေအားလုံးလူသားအားလုံးပေါ့လေကျင့်သုံးခွင့်ရှိသူဟာလူသားအားလုံးပါပဲအဲ့ဒီလူတွေအားလုံးကလည်းရတစာပေနဲ့ပတ်သက်ပြီးတော့အင်မတန်လွတ်လပ်တဲ့စိတ်ကူးစိတ်သန်းတွေနဲ့အတူကျင့်သုံးနိုင်ကြပါစေကိုယ်ကိုယ်ရင်ကလည်းတံမိုးထားနိုင်အောင်လို့လေ့လာအားထုတ်နိုင်ကြပါစေဒီလူတွေအားလုံးရှင်သန်ရာဒီအမိမြေကလည်းဒီလူတွေရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာအမှုပညာဖန်တီးခွင့်တွေကိုအမခံပေးနိုင်ပါစေလုံခြုံစွာနဲ့ဖန်တီးခံစားနိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ
်ရုပ်ရှင်တရုတ်ဆောင်လူမင်းကလည်းနှစ်သစ်ဆုတောင်းစကားပါထားပါတယ
်အားလုံးပဲမင်္ဂလာပါအခုလာမဲ့2019နှစ်သစ်မှာပြည်သူပြည်သားအားလုံးကြမ်းမာချမ်းသာနှလုံးစိတ်ဝမ်းအေးချမ်းကြပါစေလို့ဆုမကောင်းတောင်းလိုက်ရပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါရှင်ညီမတို့ Miss Universe မြန်မာ2018နှစ်သက်ရောက်ဖြစ်ပါတယ်ရှင်ပြည်သက်ကြီးအားလုံး2018-2019နှစ်အကူပြောင်းမှာအနေအကင်းပေးရှင်းစွာနဲ့နှစ်သက်ကိုကြိုဆိုနိုင်ကြပါစေ2019နှစ်သက်မှာလည်းစီးပွားလှလှလာပါတယ်လူမှုရေးအခြေရေးမိသားစုရေးတွေအားလုံးအဆင်ပြေတိုးတက်ပြီးတော့ပျော်ရွှင်ချမ်းမြေ့တဲ့ဘဝလေးကိုပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းပေးပါတယ်ရှင်
အစရော Xbox ကတော့နှစ်သစ်မှာစိတ်တည်ကိုတည်နဲ့ဖြတ်တမ်းမှုဆူတောင်းပါတယ်
။ Okay 2019မှာကျွန်တော်ပြည်သက်တွေမှာမဟုတ်ပါဘူး။လူတိုင်း2018မှာဖြစ်ပျက်ခဲ့အမားတွေအားလုံး2019မှာအားလုံးပြန်လည်ပြင်ဆင်ပြီးတော့2019ကလူသားအားလုံးတော်ဝအားလုံးအတွက်အကောင်းဆုံးနှစ်ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ်
။ရုပ်ရှင်တရုတ်ဆောင် Academy ယူယွန်းကလည်းပြည်သက်တွေအတွက်အခုလိုဆုတောင်းပေးထားပါတယ်။
ဟုတ်ကဲ့နှစ်သက်မှာပြည်သက်တွေအကုန်လုံးဆိတ်ဆန်းတဲ့ကိုကြမ်းမှာရှိကြပါစေလို့နောက်ပြီးတော့ရည်ရွယ်ထားတဲ့အရာတွေလည်းအကောင်းထည်ပေါ်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်
။အဆူရောဟဲလီနဲ့တရုတ်ဆောင်နတ်မြတ်ဖြိုတင်တို့ကလည်းပြည်သက်တွေအတွက်ဆုတောင်းပေးခဲ့ကြတာပါ
။နှစ်သက်ကနေစပြီးတော့ပြည်သက်အားလုံးဒီတက်ပို့ပြီးကြမ်းမှာလမ်းဖြာပြီးတော့ဆက်လိုက်ရမှဲ့ပါစေ
။ဟုတ်ကဲ့ပါလာမယ့်2019မှာပြည်သက်များအားလုံးပဲလူရဆန္ဒရည်လည်းပြေဝပါစေ။ကျမ်းမာချမ်းသာပြီးစီးပွားလက်လာပါရည်တိုးပါစေလို့နမက်ကဆုမွန်ကောင်းတောင်းပါတယ်ရှင်။အဲနမက်အတွက်ကတော့2019ရဲ့အကြီးမားဆုံးမျှော်လင့်ချက်ကတော့နမက်ရဲ့တာလီမွေးဖြစ်မှာပါ။အဲ့တော့အဲ့ဒါဒါကတော့နမက်အတွက်တကယ်အကြီးမားဆုံးမျှော်လင့်ချက်ပါ။အဲ့ဒါဒီရဲ့ပြီးသွားရင်တော့နမက်အနည်းပညာအလုပ်တွေကိုဆက်ပြီးတော့လုပ်ဖြစ်ပါပဲ။အဲနမက်ရဲ့အနည်းပညာအလုပ်တွေလည်းဆက်ပြီးတော့အားပေးပါလိုအပ်ချက်တွေရှိနေတယ်နမက်ကိုဝေဖန်ပေးပါလို့ကျေးဇူးများကြီးတင်ပါတယ်အားပေးတဲ့အတွက်လည်း